Đức Communist Party Okada Mao Zedong ရဲ့ပျောက်ဆုံးနေတဲ့လေယာဉ်မှုစာလွှာအလေးတစ်ခုကိုဟောင်ကောင်မှာနှစ်ပိုင်းပြန်လည်ပြန်လည်ရှာဖွေတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပုံတုံးလေးကပြောပါတယ
်။ဆန်ကန်ဆောင်ရတော့ကောင်းလဲ။ဒါပေရောပုံကြည့်တဲ့ဆန်ကြည့်တော့
ဒီစာကိုဥက္ကဋ္ဌကြီးမော်ရေးတယ်လို့ခုခံရတဲ့ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ပြန်တွေ့တော့စာလိုက်ကနှစ်ပိုင်းပြတ်နေပြီ။စာလိုက်ကသိရှိပြီးလူတွေကိုပြတ်တာကိုခက်ခဲတာကြောင့်နှစ်ပိုင်းဖြတ်ပစ်လိုက်တယ်ဆိုတာကိုကျွန်တော်တို့စစ်ဆေးတွေ့ရှိခဲ့ပါတယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဒီဖုံးပြနိုင်တဲ့လယ်ရေးစာမှုလေးဟာချီအောင်တစိကောင်းတွေအကျွေးစီတွေနဲ့တခြားလယ်ရေးဘူတွေနဲ့အတူအမှုပညာစုဆောင်သူတွေရဲ့အင်္ဂါနေစက်တမလ10ရက်နေ့တုန်းကခုခံခဲ့ရတာဖြစ်ပါတယ်။ခုခံရတဲ့စုဆောင်ပစ္စည်းအလုံးရဲ့တန်ဖိုးကဟောင်ကောင်ဒေါ်လာ5ဘီလီယံ၊အမေရိကန်ဒေါ်လာ645သန်းတန်ဖိုးရှိတယ်လို့အဲ့ဒီပစ္စည်းတွေရဲ့ပိုင်ရှင်ဖြစ်သူကရဲကိုအစည်းအခံထားပါတယ်။အခုတွေ့ရှိခဲ့တဲ့ဥက္ကဋ္ဌကြီးမော်ရဲ့လယ်ရေးစာလေးကိုဝယ်ယူပြီးတဲ့သူကအတုလို့ထင်တာကြောင့်ဟောင်ကောင်ဒေါ်လာ900အမေရိကန်ဒေါ်လာ65ဒေါ်လာနဲ့ပေးပြီးဝယ်ယူခဲ့တာဖြစ်ပါတယ်။တင်ရလွယ်အောင်လည်းသူကနှစ်ပိုင်းဖြတ်ပြစ်ခဲ့တာဖြစ်ပါတယ်။မော်ဇီတုံအမတ်တရပစ္စည်းတွေကိုတရုတ်နိုင်ငံမှာလူတွေတော်တော်များများလိုက်လံရှာဖွေနေတာဖြစ်ပြီးငွေမျိုးမျိုးပြည့်ပြည့်ရရှိရာပစ္စည်းတွေဖြစ်နေတာပါ။အတုတွေကိုလည်းနေရာတကာတွေ့နေရတာဖြစ်ပါတယ်။